လူငယ်မဆွေနေကိုနေရရင်ပြန်ပို့နေတဲ့အိန္ဒိယဆွေရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရေးပြည်တင်ရှုတ်ချလိုက်ကြပါတယ်လူမျိုးရေးဘာသာရေးအရတိုက်ခိုက်မှုတွေလက်တုံ့ပြန်မှုတွေနဲ့အရေးယူခံမဲ့အန္တရာယ်ရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယဆွေရပေါ်စစ်ပြတ်မိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထုတ်ကိုယ်စားရေးယန်ဟီလီပါဝင်ကုလသမဂ္ဂထုတ်ကိုယ်စား၅ယောက်ကမနေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဒီဝင်ထောက်ထားမှရှိပဲအိန္ဒိယနိုင်ငံကိုရောက်လာသူတွေဖြစ်2013ခုနှစ်ကတည်းကဖမ်းဆီးခံထားတဲ့ရိုဟင်ဂျာဖခင်ဖြစ်သူနဲ့ကလေးနှစ်ယောက်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့ပေါ်လူခွင့်ရထူကိုယ်စားတွေကရှုတ်ချခဲ့ကြတယ်လို့နောက်ထပ်အလားတူပို့ဆောင်တာတွေမလုပ်ဖို့လဲတိုက်တွန်းထားပါတယ်အခုနောက်ဆုံးပြန်ပို့ခံရသူ3ယောက်ရဲ့ကြံမိသားစုဝင်5ယောက်ဟာလည်းဒီနှစ်ဇန်နဝါရီလ3ရက်နေ့မှာအိန္ဒိယအာဏာပိုင်ကတရားခွဲထုတ်ပြီးအတင်းကျပ်နေရပြန်ပို့လာခံခဲ့ရတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါအိန္ဒိယအာဏာပိုင်ရဲ့လုပ်ရာဒုက္ခသည်တွေရဲ့သဘောဆန္ဒမပါဘဲနေရပြန်မပို့ဖို့နိုင်ငံတကာမှာလိုက်နာရတဲ့အစင်လာကိုချုပ်ပေါက်တဲ့လုပ်ရဖြစ်တဲ့အကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာတွေကိုအချိန်ကာလအတိအကျမရှိဘဲထိန်းသိမ်းထားတဲ့ပေါ်စိုးရိမ်ကြောင်းလဲပြောဆိုခဲ့ပါတယ်။အိန္ဒိယဆွေးရတော့နိုင်ငံတွင်းမှာတရားမဝင်ရောက်နေသူတွေကိုဖမ်းဆီးအရေးယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ရိုဟင်ဂျာမွတ်စလင်တွေကိုပါဖမ်းဆီးပြီးမြန်မာအာဏာပိုင်ထံလွှဲပြောင်းပေးနေတာပါ။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးသူတွေအဖြစ်စစ်စစ်တည်ပြနိုင်ရင်ပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်